ပါကစ္စတန်စစ်အာဏာရှင်ဟောင်းဘာဗက်မူရှရက်ကိုကြီးလေးတဲ့နိုင်ငံတော်သစ္စာဖောက်မှုနဲ့ပါကစ္စတန်အထူးတရားရုံးတစ်ခုကတည်တံပြန်ချမှတ်လိုက်ပါတယ်။သမရယာထူကိုရောစစ်တပ်အကြီးအကဲယာထူကိုပေါ်ရယူထားတဲ့အချိန်ကအာဏာဆင်းမဲ့ဖို့2009ခုနှစ်အတွင်းလူမှုရေးတောင်းဆိုမှုတွေကြီးထွားလာတဲ့အချိန်မှာသူ့ရဲ့အာဏာတည်မြဲရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုယာယီဆိုင်းငံ့ထားဖို့ဆုံးဖြတ်ခဲ့တဲ့လောက်ရက်နဲ့အရေးပေါ်အခြေအနေကြေညာခဲ့တဲ့လောက်ရက်တွေမှာအပြစ်ရှိကြောင်းတွေ့ရှိခဲ့တဲ့အတွက်တရားရုံးကအခုလိုတည်တံပြစ်ဒဏ်ပေးလိုက်တာပါ။တခြားဆွဲချက်အတော်များများနဲ့ပါတရားရင်ဆိုင်နေရတဲ့ပါကစ္စတန်စစ်ကောင်းဆောင်ဟောင်းမူရှရက်ကတော့အဲ့ဒီဆွတ်ဆွဲချက်တွေအလုံးမှာနိုင်ငံရေးပျော်ကမကင်ဘူးဆိုပြီးသူ့မှာအပြစ်မရှိကြောင်းညင်ဆိုထားပါတယ်။တရားရင်ဆိုင်နေရတဲ့ကာလမှာပဲမစ္စတာမူရှရက်ကသူ့ရဲ့ကြမ်းမာရေးအကြောင်းပြချက်နဲ့2016ခုနှစ်ကလေးကအာရဗ်စော်ဘွားများပြည်ထောင်စု UAE နိုင်ငံဒူဘိုင်းမြို့မှာနေထိုင်နေတာပါစစ်အကြီးအကဲသမ္မတမူရှရက်ကပါကစ္စတန်ဝန်ကြီးချုပ်နာဗတ်ဆာရီဖ်ကို1999ခုနှစ်မှာအာဏာကဖယ်ရှားခဲ့တာပါဝန်ကြီးချုပ်ဟောင်းရှရီဖ်ကတော့အာဏာသိမ်းဖယ်ရှားခံရပြီးတဲ့နောက်ပိုင်းဆော်ဒီအာရေဗျနိုင်ငံကိုမိသားစုနဲ့အတူထွက်ခွာခဲ့တာဖြစ်ပါတယ်